ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးကီဗင်ရက်ကမြန်မာနိုင်ငံကိုဂျွန်လ30ရက်နေ့ကြာသပတေးနေ့မှာလာရောက်မယ်လို့သိရပါဗျ။မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုမှာဩစတြေးလျနိုင်ငံကကူညီနိုင်မဲ့နည်းလမ်းတွေကိုစုံစမ်းရှာဖွေဖို့ဖြစ်တယ်လို့သိရပါဗျ။ဒါအပြင်မြန်မာနိုင်ငံကလူခွင့်ရချုပ်ဖောက်မှုတွေအတွက်နိုင်ငံတကာကော်မရှင်တရက်ဖွဲ့စည်းစုံစမ်းဖို့မကြခင်ကမှအမေရိကန်ပြည်ထောင်စုကနေတန်ဋိဌာန်ချဆောင်ရွက်ဖို့ပြောကြားခဲ့တယ်လို့ဒီကိစ္စကိုပဲပထမဦးဆုံးထောက်ခံခဲ့တဲ့ဩစတြေးလျနိုင်ငံအနေနဲ့လည်းအလားတူအောင်မြင်အောင်ဆောင်ရွက်ပေးဖို့မြမအရေးဆောင်ရွက်နေသူတွေကလိုလားတဲ့အကြောင်းကိုဘန်ကောက်ရုံးကနေဆက်သွယ်မေးမြန်းထားတဲ့ဒေါခင်မျိုးသက်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။စီးပွားရေးပိတ်ဆို့အရေးယူမှုတွေနဲ့တူဒိုင်းရိုက်ထိတွေ့ဆက်ဆံဖို့ပါမူဝါဒချက်မှတ်ထားတဲ့ဩစတြေးလျနိုင်ငံကနိုင်ငံခြားရေးဝန်ကြီးကေဗင်ရတ်ဟာမြမဆိုးဟာတာဝန်ရှိသူတွေနဲ့ရောမြမဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့ပါတွေ့ဆုံဖို့မြမနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။မြမနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီပြုပြင်ရေးတွေလှုပ်ဆောင်ဖို့ကာလအတော်ကြာကလေးကတောင်းဆိုနေတဲ့ဩစတြေးလျနိုင်ငံအနေနဲ့အခုနိုင်ငံခြားရေးဝန်ကြီးကေဗင်ရတ်ရဲ့မြန်မာနိုင်ငံခီးစဉ်မှာလည်းထပ်ပြီးတောင်းဆိုဖို့ရှိတယ်လို့မစ္စတာရတ်ကတောက်ကြံနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီသတင်းပတ်ထဲမြန်မာနိုင်ငံကိုလာရောက်ဖို့စီစဉ်ထားတဲ့မစ္စတာရတ်ဟာကြာသပတေးနေ့ကျရင်ရန်ကုန်မြို့ကိုရောက်မယ်လို့နိုင်ငံခြားရေးရုံးအရာရှိတူကပြောပါတယ်
။ He will be there on Thursday. That's when he will arrive.In Burma, he'll be in Rangoon on Thursday, and he will leave on Saturday.
ဂျာတာပရင်းကြီးရဲ့မစ္စတာရတ်မြန်မာနိုင်ငံကိုရောက်လာမှာပါ။ရန်ကုန်ကိုဂျာတာပရင်းကြီးရောက်ပြီးစနေနေ့ကျရင်ပြန်မှာပါလို့ပြောသွားတာပါ။မစ္စတာရတ်ရဲ့အခုခီးစဉ်ဟာ2002ခုနှစ်ဩစတြေးလျနိုင်ငံခြားရေးဝန်ကြီးအလက်ဇန္ဒားဒေါနာသွားပြီးတဲ့နောက်6နှစ်အတွင်းပထမဆုံးဩစတြေးလျအဆင့်မြင့်အရာရှိကြီးတူမြန်မာနိုင်ငံကိုသွားရောက်တာဖြစ်ပါတယ်။မြန်မာတမိုင်းအတွက်အရေးပါတဲ့အခုပြောင်းအချိန်ကာလမျိုးမှာအခုလိုတွားရောက်တာဖြစ်ပြီးဩစတြေးလျအစိုးရအနေနဲ့မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးနဲ့စီးပွားရေးတိုးတက်စေဖို့အတွက်ဘလို့အကောင်းဆုံးပံ့ပိုးပေးနိုင်မယ်ဆိုတာကိုတည်တည်ချာချာကြည့်နိုင်မယ်လို့မစ္စတာရတ်ကပြောပါတယ်။ဩစတြေးလျနိုင်ငံကမြန်မာရေးဆောင်ရနေတဲ့သူတွေကတော့မစ္စတာရတ်ရဲ့အခုခီးစဉ်မှာမြန်မာအစိုးရအာဏာပိုင်တွေနဲ့တွေ့ဆုံတဲ့အခါမှာတိုင်းရင်းသားတွေနဲ့တိုက်ပွဲဖြစ်ပွားနေတာတွေအများဆုံးရပ်ပစ်ဖို့အပြင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ရဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုတာဝန်ယူဖို့အတွက်ပြောဆိုတိုက်တွန်းစီရင်တယ်လို့ဩစတြေးလျနိုင်ငံကမြန်မာအရေးဆောင်ရနေတဲ့ဒေါက်တာမြင့်ချိုကပြောပါတယ
်မြန်မာနိုင်ငံမြောက်ဖက်ချမ်းနဲ့ရှေ့ဖက်ချမ်းရှေ့တောင်ပိုင်းမှာဖြစ်နေတဲ့တိုင်းဒေသမျိုးစုတွေနဲ့နော်တိုက်ပွဲတွေဖြစ်နေတဲ့အပေါ်မှာလက်ရှိအာဏာပိုင်တွေကညံသုံးပစ်ခတ်ရက်ဆဲပြီးတော့ပြည်သူဆွေးနွေးလို့ဖို့ကိုပြောသိရှင်တယ်ဂျုံဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့ရင်းချမ်းစွာအသိဉာဏ်ပြောင်းရေးမှာအဓိကကြားတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တဲ့ကြောင့်ဂျုံဆန်းစုကြည်ရဲ့လုံခြုံရေးကိုအာဏာပိုင်တွေကအပြည့်အဝအာမခံပေးဖို့အတွက်မစ္စတာဂျွန်မက်ကိန်းတောင်းဆိုခဲ့တယ်လို့ကေဗင်ရော့ကလည်းတောင်းဆိုပေးဖို့ကျွန်တော်တို့လိုလားပါခင်ဗျာ
ကုလသမဂ္ဂလူခွင့်ရေးကောင်စီမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ်မစ္စတာသောမတ်စ်အိုဟေးကင်တနာဆိုတင်သွင်းခဲ့တဲ့မြန်မာနိုင်ငံတွင်လူခွင့်ရေးဆိုင်ရာချိုးဖောက်မှုတွေအတွက်အစုံစမ်းရေးကော်မရှင်ဖွဲ့ပြီးစစ်ဆေးဖို့ကိစ္စကိုပထမဆုံးထောက်ခံခဲ့တဲ့ဩစတြေးလျနိုင်ငံကဒီလိုကော်မရှင်တစ်ခုဖွဲ့နိုင်ရေးအတွက်အမေရိကန်နိုင်ငံဘက်ကမကြခင်ကမှအရေးတည်ယူဆောင်ရွက်နေပါတယ်လို့ကြေညာလိုက်တယ်လို့မျိုးအခုမစ္စတာရတ်ရဲ့ခီးစင်ကနေပြောဆိုတင်တယ်လို့လည်းဆိုပါတယ
်။ဩစတြေးလျအစိုးရအနေနဲ့မြန်မာနိုင်ငံမှာလူသားချင်းမှုရပ်စုနဲ့ကျူးလွန်နေတဲ့စစ်အုပ်စုခေါင်းဆောင်တွေစစ်ရောက်စုမှုကျူးလွန်နေတဲ့တမတော်ကခေါင်းဆောင်တွေကိုပြည်မကအထူးစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးတော့သူတို့ချိုးဖောက်တဲ့အမှုတွေကိုစစ်ဆေးဖို့ဖို့ဆိုပြီးတော့မစ္စတာကေဗင်ရောဝင်ချုပ်ဖြစ်တဲ့ချိန်မှာ2010ခုနှစ်မတ်လမှာစတင်ပြီးတော့တရားဝင်ထောက်ခံကြောင်းသူ့အနေနဲ့ကြေညာပါတယ်။ဒါကြောင့်မလို့အခုအမေရိကန်အစိုးရအနေနဲ့ပြည်မကဦးစီးတဲ့နိုင်ငံတကာစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးတော့လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းဖို့ထုတ်မယ်ဆိုတဲ့ကိစ္စကိုကြေညာလိုက်တယ်လို့ပဲဩစတြေးလျနိုင်ငံခြားရေးဝန်ကြီးကေဗင်ရတ်ကလည်းပဲအလားတူဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးပေးတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်ခင်ဗျ
။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကေဗင်ရတ်ရဲ့မြန်မာနိုင်ငံခီးစဉ်အောင်မြင်မှုရှိမရှိကတော့လက်ရှိမြန်မာအစိုးရအသစ်ပေါ်မှာပဲမူတည်နေပါတယ်လို့လည်းဒေါက်တာမြင့်ချိုကပြောပါတယ်။ဩစတြေးလျအစိုးရကမြန်မာစစ်ကောင်းဆောင်တွေနဲ့သူတို့နဲ့ဆက်နွယ်နေသူ463ဦးပေါ်မှာဗန္ဒာရင်ရပြစ်မှတ်ထားအရေးယူဆောင်ရွက်နေတယ်လို့လက်နက်တင်ဖို့ရောင်းချခွင့်တွေကိုလည်းပိတ်ပင်ထားပေမဲ့ဖွံ့ဖြိုးရေးဆိုင်ရာထောက်ပံ့မှုတွေကို2009-2010မှာဒေါ်လာတန်း30နီးပါးပေးဝေခဲ့ပြီး2017-18မှာ48တန်းခွဲကျော်ပေးအပ်ဖို့ရှိပါတယ်